ဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဆက်ပဇာဒေတာဒုက္ခသည်စခန်းတွေကထောင်ပေါင်းများစွာသောရိုဟင်ဂျာဒုက္ခသည်တွေဟာလိန်လုသားတွေအဖြစ်အတင်းကျပ်အလုတ်ခိုင်းစေခံရသူတွေအဖြစ်အနိုင်ကျင့်အမျက်ထုတ်မဲ့လူမောင်ခိုးကူးသူတွေရဲ့လက်ထဲကြောက်အောင်မဲ့အနေနဲ့ရင်ဆိုင်နေရတယ်ဆိုပြီးတော့နိုင်ငံတကာရွှေပြောင်းနေတဲ့သူများဆိုင်ရာအဖွဲ့ IOM ကထုတ်ပြန်တဲ့ဒီမကြာခင်တုန်းကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ် IOM ရုံးချုပ်ရှိရာဂျနီဗာကနေပြီးတော့ VOA သတင်းတောက် Lisa Schlein ပြပထားတဲ့သတင်းကိုကိုကျော်သိန်းဆက်ပြီးတော့ပြောပြပါလိမ့်မယ်
ကောက်ဆက်ပဇာဒေတာကလူတွေပြစ်ကြပြီးဖြစ်လို့ဆောက်ထားတဲ့ဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာဒုက္ခသည်တသန်းနီးပါးနေထိုင်နေကြတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောထားပါတယ်။အဲ့ဒီအထက်က9သိန်းကျော်ကတော့ပြီးခဲ့တဲ့နှစ်ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေနဲ့နောက်ဆက်တွဲနှိမ်နှင်းဖြိုခွဲမှုတွေဖြစ်ပြီးထွက်ပြေးသွားကြသူတွေပါ။ရင်ဆိုင်ရတဲ့အခြေအနေကနေလွတ်အောင်ထွက်ပြေးသွားကြရတာကြောင့်ဘင်္ဂလားဒေ့ရှ်ကိုရောက်တဲ့အချိန်သူတို့မှာအဝေးအစားတချို့ကလွဲလို့ဘာမှပါမသွားကြပါဘူး။IOM လိုနိုင်ငံတကာအဖွဲ့အစည်းတွေကဒီဒုက္ခသည်တွေသူတို့ကိုသူတို့ခေါ်တဲ့အတိုင်းရိုဟင်ဂျာလို့ခေါ်ပေါ်သုံးဆွဲပေမဲ့မြန်မာတာဝန်ရှိသူတွေကတော့ဒီလိုခေါ်ဆိုသုံးဆွဲတာကိုအတိအမှန်မပြုပါဘူး။စင်းရဲနွမ်းပါလာတဲ့သူတို့အခြေအနေနဲ့အလုတ်ကန်အခွင့်အလမ်းကလည်းမရှိတာကြောင့်လူကုန်ကူးသူတွေအမျက်ထုတ်အုံချမဲ့တိတ်ကိုစိုးရိမ်ပွဲအခြေအနေရှိနေတယ်လို့ IOM ကပြောပါတယ်။အထူးသဖြင့်တော့အမျိုးသမီးနဲ့မိန်းကလေးတွေဟာလိင်လုံငန်းထဲမှာအုံချခံရပြီးနှိမ့်ဆက်ညှဉ်းပန်းခံရမယ့်အန်ဒရယ်ပူကြီးတယ်လို့ IOM ကပြောပါတယ်။အမျိုးသမီးတွေနဲ့အသက်17နှစ်လောက်အထိငယ်ရွယ်တဲ့မိန်းကလေးတွေဟာလူမောင်ကိုကူးခံရပြီးကျွန်လိုပြုမှုခံရမယ့်အခြေအနေတွေနဲ့ရင်ဆိုင်ရမယ့်အန်ဒရယ်သိကြီးတယ်လို့ IOM ပြောခွင့်ရ Paul Dillon ကပြောပါတယ်
။ There is a burgeoning cottage industry and manufacturing where you know you have many young men who are looking for
အင်းဆမ်မှုလုပ်ငန်းကတိတ်ကိုထုံးကားနေပြီးအလုပ်ရှာတဲ့လူငယ်တွေကလည်းအများကြီးရှိနေပါတယ်။အဲ့ဒီလိုလုပ်ငန်းဝင်ပတ်ဝန်းကျင်မျိုးမှာဒီလူငယ်တွေအနိုင်ကျင့်အမျက်ထုတ်ခံရမယ့်အန္တရာယ်ကတိတ်ကိုမြင်မှားပါတယ်။ငွေလေးနည်းနည်းပေးပြီးအလုပ်ချိန်ကြာကြီးခိုင်းတဲ့အလုပ်မျိုးတွေပါ။တချို့ဖြစ်ရက်တွေမှာသူတို့အိမ်တွေကိုပုံမှန်လိုပြန်ခွင့်အောင်မရကြပါဘူး
။လူမောင်ခိုးရာဇဝတ်မှုရဲ့တိတ်ကိုခိုးချောင်ခိုးဝဲနိုင်တဲ့သဘာဝကြောင့်လွန်ခဲ့တဲ့ဆယ်လအတွင်းလူမောင်ခိုးကူးခံရသူ88ယောက်ကိုပဲ IOM ကသိရှိဖော်ထုတ်နိုင်ပါတယ်။ဒါပေမဲ့ဒီအခြေအတွက်ဟာတကယ်ဖြစ်နေတဲ့အခြေအတွက်ရဲ့အစိတ်အပိုင်းလေးတစ်ခုပဲရှိတယ်လို့ IOM ကပြောပါတယ်။ထောင်ပေါင်းများစွာသောလူတွေဟာပုံသဏ္ဍာန်မျိုးမျိုးနဲ့လူမောင်ခိုးကူးခံရမယ့်အန္တရာယ်ရှိနေတယ်ဆိုတော့အထောက်အထားအများပြရထားတယ်လို့ IOM ကပြောပါတယ်။ကောင်းဆက်ပဇာဒေတာမှာလူမောင်ခိုးကူးမှုတိုက်ဖျက်ရေးလှုပ်ဆောင်ချက်တွေကိုညှိနှိုင်းဆောင်ရွက်တာမှာIOM ကဥဆောင်အဖွဲ့အစည်းပါလူမောင်ခိုးကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေကို IOM အနေနဲ့အရှိန်မြှင့်လှုပ်ဆောင်နေတယ်လို့ IOM ပြောခွင့်ရဒီလွန်ကပြောပါတယ်ဒီလုပ်ငန်းတွေထဲမှာလူမြောက်လာသူတွေကိုအကောက်အွယ်ပေးတာမဖြစ်အောင်ကြိုတင်တားဆီးကောက်ွယ်တာရုပ်ပိုင်းစိတ်ပိုင်းအထောက်ပံ့ပေးတာတွေအပြင်လူမောင်ခိုးကူးခံရသူတွေကိုဥပဒေကြောင့်အထောက်ပံ့ပေးတာတွေလည်းပါဝင်တယ်လို့ပြောပါတယ်ခင်ဗျာ